မင်္ဂလာပါမိတ်ဆွေတခါတလေမှာမိမိရဲ့အသက်ရှင်ရခြင်းကဘာကြောင့်အသက်ရှင်နေရတာလဲဆိုပြီးတော့မှမိခုံးနေနဲ့ရည်ရွယ်ချက်ပြောင်းနေပါသလားငါဘာကြောင့်အသက်ရှင်နေတာလဲငါရုန်းကန်လှုပ်ရှားနေတာဘာအတွက်လဲဒီအရာတွေကိုသင်စဉ်းစားပြီးတော့မှသင်ရဲ့အတိတ်ပြစ္ဆုတ်ပံနဲ့အနာဂတ်ကိုတွေးရင်အသက်ရှင်နေရမယ်ဆိုရင်ဒီနေ့ကျွန်တော်ဒီတရားဟောချက်လေးအားဖြင့်ခွန်အားပေးလိုပါတယ်အသက်ရှင်တန်ရာခြင်းကတခါတလေမှာတော့ပျော်သလိုလိုတခါတလေမှာတော့စိတ်ဖြတ်သလိုလိုနဲ့ငြင်းငွေးရတဲ့ဘဝမျိုးဖြစ်နေတတ်ပါတယ်ဘဝမှာအဆင်ပြေပြီးတက်တာနေပါစေအောင်တော့ငြင်းငွေးနေတတ်ပါသေးတယ်မိမိကိုယ်တိုင်တွေးမိခဲ့ဘူးတဲ့အဖြစ်လေးကတော့ငါမနဲ့တက်မှာနိုးထလာမယ်မျက်နှာသက်ရေချိုးပြီးအလုတ်သွားမယ်ပြီးတော့နေ့လယ်စားတော့ညနေပြန်လာမယ်မိသားစုနဲ့နေမယ်ပြီးလို့ရှိရင်ညစာစားပြီးရင်ပြန်အိပ်မယ်ဒီလိုနဲ့ပဲတနေ့တာဂုံဆုံးနေနောက်တနေ့ထက်ရောက်လာတယ်မဟုတ်လားတနေ့တနေ့တပတ်တပတ်ကဒုံရင်းကဒုံရင်းလေပယ်ရင်အသက်ရှင်နေရတဲ့ဘဝကဘာနဲ့တူလဲဆိုတော့တန်ပတ်ပြီးထားတဲ့အယုတ်လေးတစ်ခုလိုဖြစ်နေတယ်ဆိုပြီးတော့မှမြင်အောင်မိပါတယ်ဘလောက်ညီငွေစရာကောင်းလိုက်မလဲပေါ့လေချမ်းသာတော့သူဖြစ်နေစီဦးတော့ကြိုက်တာဝယ်နိုင်သုံးနိုင်ပါစီဦးတော့ထိုးရာဒီထဲမှာပဲဘဝမှာညီငွေချင်းနေရောက်လာမှာပဲဖြစ်တယ်အဲဒီလိုဖြတ်တန်းရင်တဖေးဖေးအိုနာရမယ်အချိန်တွင်လဲစိတ်ရှုပ်စရာညီငွေစရာတွေစောင့်ကြိုနေမှာပဲဖြစ်တယ်ဒီအတိုင်းတွေးတော့ရင်စိတ်ရှုပ်စိတ်ညစ်ရလောက်အောင်အသက်ရှင်တန်ခြင်းကိုငင်းငွေခဲ့ဘူးပြီးတော့ကိုရောမြင်မြန်ခေါ်ပါတော့ဟုဆူတောင်းခဲ့ဘူးတယ်မဟုတ်လားတရားဝတ်စရာတယောက်ကဘာရေးထားလဲဆိုရင်အဲ့ဒီလိုအသက်ရှင်နေရခြင်းကတဲ့ပင်လေကူးသင်းမောပေါ်မှာဥတီယာမရှိဘဲနဲ့လမ်းရဲ့နောက်ကိုလိုက်ပြီးတော့မှမုံနှိုင်းရဲ့နောက်ကိုလိုက်ပြီးဟိုဘက်ရင်းလိုက်ဒီဘက်ရင်းလိုက်ဟိုကြောက်ဆောင်ကိုတိုက်လိုက်ဒီကြောက်ဆောင်ကိုတိုက်လိုက်နဲ့အဲ့ဒီအဖြစ်နဲ့တူနေတယ်လို့ပြောဘူးပါတယ်တကယ်တော့ဘယ်ကိုသွားရမလဲမသိလို့မဟုတ်ပါဘူးဘုရားသခင်ကသူ့လူမျိုးတွေအတွက်အကြံစီရှိသလိုအားလုံးကိုတယောက်နဲ့တယောက်မတူခြားနားစွာဖန်ဆင်းထားတယ်ထို့ကြောင့်အခြားသူတွေကိုလည်းပုံတူကူးချပြီးတော့မှအားကျနေဖို့မဟုတ်ပါဘူးဒီမောသေဩဝါဒစာပထမဆောင်အခန်းကြီး1အငယ်5မှာလူအပေါင်းတို့သည်ကယ်တင်ခြင်းသို့ရောက်၍ဓမ္မတရားကိုသိစေခြင်းကဘုရားသခင်အလိုတော်ရှိမိမိပေါ်ဘုရားသခင်ရဲ့ရည်ရွယ်ချက်မိမိအားပေးသောယူပါယုံနှင့်ယုံကြည်သူတိုင်းအတွက်ထားရှိသောမဟာစီစားချက်ကိုသင်နားလည်လာရင်အသက်ရှင်ခြင်းကအဓိပ္ပာယ်ရှိပြီးတော့မှရုပ်လုံးပေါ်လာမှာပဲဖြစ်တယ်မိတ်ဆွေခန္ဓာကပြောသလိုစိတ်ကန်းကိုမကတ်နိုင်တဲ့ဥတီယာမဲ့တဲ့သင်္ဘောမျိုးမဟုတ်တော့ဘူးပေါ့မုံတိုင်းတွေထမ်းပါစီလိုင်းတွေထံပါစေ။တင့်မှာရည်ရွယ်ချက်ရှိမယ်။ဘုရားရဲ့ယူပါယုံရှိမယ်ဆိုရင်တင့်ရဲ့အသက်ရှင်ခြင်းကအလိုတော်နဲ့ညီသောအသက်ရှင်ခြင်းဖြစ်နေမှာပါ။မိတ်ဆွေစဉ်းစားပါ။တင့်သည်မိတို့ပင်အသက်ရှင်နေခဲ့ပါစေ။တင့်ကြီးငွေခဲ့သောဘဝကိုအပြီးသတ်နိုင်စေဖို့ရဲ့အတွက်ဘာအတွက်အသက်ရှင်နေလဲဆိုတာကိုရည်ရွယ်ချက်အစ်စ်မှန်ကိုရှာဖို့ရန်လိုအပ်ပါတယ်။တည်တည်ချာချာစဉ်းစားပါစားမယ်တောက်မယ်အိပ်မယ်အလုပ်လုပ်မယ်ငွေရှာမယ်သုံးမယ်မိသားစုနဲ့နေမယ်ပြန်လာမယ်ပြန်အိပ်မယ်နဲ့တနေ့တနေ့တပတ်တပတ်တလတလဒီလိုနဲ့ဘဝကညီးငွေစရာဖြစ်နေမလားတောက်တန်ချန်အခန်းကြီး29အငယ်18မှာပြားရိတ်တော်မရှိရင်လူတို့သည်အကျိုးနည်းဖြစ်ကြ၏တရားတော်ကိုစောင့်တော်သူမူကမင်္ဂလာရှိကြ၏ထို့ကြောင့်အကျိုးနည်းစွာအသက်ရှင်နေတော်သူမဖြစ်စေဘူးနှင့်မိသူနှင်းမှမတူသောသီးသန့်ဖြစ်သောသင်ကညီငွေစွာနှင့်လောကမှာအသက်ရှင်မသွားဘူးသင်ကိုယ်တိုင်ဆင်ခြင်ကြည့်ပါဘာကြောင့်လောကမှာဘုရားသခင်ကသင်ကိုထားထားတာလဲသင်အတွက်ယူပါယုံကပါလဲဘာကြောင့်သင်အသက်ရှင်နေတာလဲဘုရားသခင်တင့်ကိုဘာလို့စီချင်တာလဲဘုရားသခင်ရဲ့ရည်ရွယ်ချက်ကဘာတွေလဲ ဘုရားသခင်ရဲ့မဟာစီစားချက်အတွက်သင်အသုံးဝင်ရဲ့လားစသဖြင့်ထိုမိခိုးများကိုသင်ရှာဖွေတွေးရှိရန်ဘုရားသခင်နဲ့သင်စကားပြောဖို့လိုပါတယ်မိတ်ဆွေဘုရားသခင်နဲ့အချိန်ယူဖို့လိုပါတယ်မိတ်ဆွေဥတီယာမရှိတဲ့သင်္ဘောကဲ့သို့မဖြစ်စီပဲနဲ့စိတ်ကန်းကိုကန့်နိုင်သောသင်္ဘောကဲ့သို့ဝမ်းမြောက်စွာဖြင့်ဘဝကိုခရီးဆက်ဖို့ရန်ဘဝကိုအတိတ်ပဲရှိစွာအသက်ရှင်ဖို့ရန်အတွက်အလိုတော်နှင့်ညီသောအသက်ရှင်သန်ဖို့ရန်အတွက်သင်လှူဆောင်ရမှာကဘုရားသခင်နဲ့အချိန်ယူဖို့ပဲဖြစ်တယ်။ဒါကြောင့်လောကမှာဘာအတွက်အသက်ရှင်နေရတာလဲဆိုတဲ့အဖြေကသင်ဖျားနဲ့စကားပြောဖို့ရန်ဖြစ်တယ်သင်ဖျားနဲ့ခွန်အားယူဖို့ရန်ဖြစ်တယ်ဖင်ဖျားသခင်နဲ့အတူရှောက်လန်းဖို့ရန်ဖြစ်တယ်ဒါဆိုရင်သင်ရဲ့အသက်တာကအတိတ်ပဲရှိသောနေ့ရက်တွေကိုဖျားညွန်ပြမယ်ဆိုတာကိုခွန်အားပေးလိုပါတယ်အရောက်စီတိုင်းပေါ်မှာဖျားသခင်ကောင်းကြီးမင်္ဂလာရှိပါစေ